အမေရိကန်ပြည်တော်စုခုနှစ်တက်ခဲ့ပြီးနေမှာ2022ခုနှစ်ကမူရလန်းကြောင်တစ်ခုမှာတနတ်သမားပြစ်ခတ်လို့ကလေးငယ်တွေတိတ်ဆုံးခဲ့တယ်ဆိုတာတကယ်မဟုတ်ဘူးလို့ပြောနေသူ Alex Jones အနေနဲ့ရောကြီးဒေါ်လာ965တန်ပေးရမယ်လို့တရားရုံးကဆုံးဖြတ်လိုက်ပါတယ်။အငင်းပွားစရာသတင်းတွေကိုတင်ဆက်သူ Alex Jones ကသူ့ရဲ့ Radio အစီအစဉ်မှာရော Website ပေါ်မှာပါပြစ်ခတ်မှုတကယ်ဖြစ်ခဲ့တာမဟုတ်တယ်လို့ကလေးငယ်တယောက်မှတိတ်ဆုံးခဲ့တာမဟုတ်ဘူးလို့ပြောဆိုခဲ့တာဖြစ်ပါတယ်။အဲ့ဒီပြစ်ခတ်မှုမှာတိတ်ဆုံးခဲ့တဲ့ကလင်းငယ်၈ယောက်ရဲ့မိသားစုတွေနဲ့ပြစ်ခတ်မှုဖြစ်ရာကိုတွားရောက်ကြုံပြန်တဲ့ FBI အရာရှိတယောက်က Alex Jones ရဲ့ပြောကြားမှုတွေကြောင့်သူတို့စိတ်ပိုင်းဆိုင်ရာထိခိုက်ခဲ့ရတယ်ဆိုပြီးတော့ Alex Jones ကိုတရားစွဲဆိုခဲ့တာပါသူရဲ့မဟုတ်မမှန်ပြောကြားမှုကြောင့်အသက်အန္တရာယ်ချင်းချမှုအပါအဝင်အနောက်ချက်ပေးရမှုတွေကြုံခဲ့ရတယ်ဆိုပြီးတော့မိသားစုတွေကပြောပါတယ်ကလေးရှိရောက်မိသားစုကိုရောချေးတန်းတထောင်လေးပါပေးရမယ်ဆိုတဲ့တရားရုံးရဲ့ဆုံးဖြတ်ချက်ကို Alex Jones ကပယ်ချပါတယ်။ Sandy Hook မူလတန်းကြောင့်ပြစ်ခတ်မှုမှာတိတ်ဆုံးခဲ့တဲ့နောက်ကလေးငယ်တယောက်ရဲ့မိသားစုကိုလည်း Alex Jones အနေနဲ့ရောချေးဒေါ်လာတန်း50ပေးဖို့ Texas ပြည်နယ်တရားရုံးက August လတုန်းကအမိန့်ချမှတ်ထားပါတယ်။ Sandy Hook မူလတန်းကြောင့်ပြစ်ခတ်မှုမှာတော့ကလေးငယ်အယောက်20နဲ့လူကြီး6ယောက်တိတ်ဆုံးခဲ့ရပါတယ်ရှင်။